နိုဗ ెంబ ာ30ရက်နေ့မှာကျင်းပတဲ့ဂျာဖြန့်ရွေးကောက်ပွဲကနဦးရလက်တွေ့အရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကမဲဆန္ဒနဲ့9နေရာမှာအနိုင်ရနေပြီး USDP ပြည်ထောင်စုချန့်ခိုင်ဖွံ့ဖြိုးရေးပါတီက3နေရာချင်းမျိုးသားဒီမိုကရေစီပါတီက1နေရာ SNLD ရှမ်းတိုင်းဒေသများပါတီက1နေရာနဲ့တတိပုဂ္ဂလ1နေရာအသီးသီးမှာအသာစီးရနေကြတာပါတချို့ပြည်နယ်တွေမှာလမ်းပန်းဆက်သွယ်ရမယ်ရေးတွက်မှုကတနင်္လာနေ့မှသာအပြီးတက်နိုင်မယ်လို့သက်ဆိုင်ရာပြည်နယ်ကော်မရှင်တွေကပြောကြတယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းဘယ်သူနိုင်လဲဆိုတာအတိအကျမထုတ်ပြန်သေးပါဘူးအခုကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲမှာလက်လက်မဲဆန္ဒနဲ့73နေရာအတွက်နိုင်ငံရေးပါတီ24ခုကကိုယ်စားလှယ်ပေါင်း69ရောင်းနဲ့တတိပုဂ္ဂလ69ဦးဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပြီးချင်းရှမ်းကချင်းရခိုင်ပြည်နယ်တွေရန်ကုန်စကိုင်းပဲခူးမကွေးမန္တလေးတိုင်းဒေသကြီးတွေကလွတ်တော်အသီးသီးရဲ့လက်လက်နေရာတွေအတွက်ရှင်ပြန်ရွေးကောက်ခံကြမှာပါ NLD ကပြည်သူ့လွှတ်တော်အတွက်ချင်းပြည်နယ်ကံပက်လက်ရန်ကုန်တိုင်းတာမွေမြို့နယ်မန္တလေးတိုင်းမြင်းချမ်းမဲဆန္ဒနယ်တွေမှာအသာစီးရနေပြီးတိုင်းဒေသကြီးအတွက်ပဲခူးတိုင်းအုတ်တွင်းမန္တလေးတိုင်းသပိတ်ချင်းနဲ့မကွေးတိုင်းမင်းဘူးအပြင်ရှမ်းတိုင်းဒေသလူမျိုးမန္တလေးတိုင်းမှာပါအသာစီးရနေတာပါချန်ခိုင်ဖွံ့ဖြိုးရေးပါတီကတိုင်းဒေသကြီးအတွက်ရန်ကုန်တိုင်းစိုက်ကမ်းမြို့နယ်စကိုင်းတိုင်းတမူးနယ်အမျိုးသားလွှတ်တော်အတွက်ကချင်ပြည်နယ်မြစ်ကြီးနားမှာအသာစီးရနေပါတယ်SNLD ကပြည်သူ့လွှတ်တော်အတွက်ရှမ်းပြည်နယ်လဲချနဲ့ချင်းမျိုးသားဒီမိုကရေစီပါတီကပြည်နယ်လွှတ်တော်အတွက်ချင်းပြည်နယ်မတူပြီးမှအသာစီးရပါတယ်။တတိပုဂ္ဂလဝင်ရောက်ရှင်ပြိုင်တဲ့ဥတမဝင်းကတော့တိုင်းဒေသကြီးအတွက်ရခိုင်ပြည်နယ်ရေသိတော်မှာဝင်ရောက်ရှင်ပြိုင်ပြီးအသာစီးရနေတာပါ။ဒီကြားပြရွေးကောက်ပွဲဟာမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းဆက်လုပ်တဲ့2012ခရဲကဆိုရင်တက်ပြတ်ချင်းရွေးကောက်ပွဲဖြစ်ပြီး NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးနောက်ပိုင်းဒုတိယကြားပြတ်ရွေးကောက်ပွဲဖြစ်ပါတယ်။လက်ရှိအစိုးရရဲ့ဆွမ်းဆောင်ရေးပေါ်မှာလူမှုစင်တာခံယူတဲ့သဘောရွေးကောက်ပွဲမျိုးဖြစ်မယ်လို့သုံးသပ်သူတွေကပြောပါတယ်။